အီရတ်တောင်ပိုင်းနာစီရီယန်တက္ကသရာ30မမဆန္ဒပြသူတွေဒီကနေ့တာယာတွေကိုမီးရှို့ခဲ့ပါတယ်။အီရတ်နိုင်ငံမှာသွေးထွက်တန်ယုံဆန္ဒပြပွဲတွေတရင်မှတ်တွေနဲ့ချီပေါပေါနေချိန်မှာပဲအီရတ်ဝန်ကြီးချုပ်ကသူ့ရဲ့အလုပ်ထွက်စာကိုလွှတ်တော်ကိုညှိနှိုင်းမယ်လို့ပြောလိုက်ပါတယ်။လူခွင့်ရေးအဖွဲ့တွေကတော့တပ်ဖြတ်ခံရမှုတွေနဲ့ပတ်သက်ပြီးတော့ဒီအမှုကျူးလွန်သူတွေကိုဥပဒေကြောင်းအရအပြည့်ပေးဖို့တောင်းဆိုကြပါတယ်။နိုင်ငံကောင်းဆောင်ပိုင်းမှာအပြောင်းလဲတွေလုပ်ဖို့အီရတ်ထိတ်တန့်ရှိိုက်ဘာသာရေးကောင်းဆောင်သူဦးကတောင်းဆိုချက်ထွက်ပေါ်လာပြီးတဲ့နောက်မှာပဲဝန်ကြီးချုပ်အဗ်ဒူမိုဒီရဲ့ကြေညာချက်တောက်ကြနဲ့ကထွက်ပေါ်လာတာပါ။အော်တိုဘလတရနေကြတဲ့ကပေါပေါလာတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေမှာလူ400ထက်မနည်းသေဆုံးခဲ့ရပြီဖြစ်တယ်လို့ထောင်နဲ့ချီတန်ရာရခဲ့ကြတာပါ။အီရတ်ထိတ်တန်းဗဒရေးကောင်းဆောင်အယာတိုလာအလီအယ်ရှီတနီရဲ့တောင်းဆိုချက်ကိုတုံ့ပြန်ခဲ့တဲ့ဝန်ကြီးချုပ်အဗ်ဒူမာဒီကလက်ရှိရာထူးကနေတရားဝင်နှုတ်ထွက်စာကိုလွှတ်တော်ကိုတင်ပေးမယ်လို့ပြောဆိုခဲ့ပေမဲ့လို့ဘယ်တော့နှုတ်ထွက်မလဲဆိုတာကိုတော့ပြောမသွားပါဘူး။မြို့တော်ဘက်ဒက်ကဒီရီရင်မြန်မာဆန္ဒပြနေကြတဲ့လူတွေကဒီကြေညာချက်အပေါ်အောင်ပွဲခံခဲ့ကြပေမဲ့လည်းထိုင်းတဲ့ဘိတ်ဆန္ဒပြပွဲတွေဆက်ပြီးဆင်နွှဲမယ်လို့ပြောဆိုထားပါတယ်။